ကယားပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့ဇွန်လ၁ရက်နေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မနေ့ညပိုင်းကတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြအယတ်သားတယောက်သေဆုံးခဲ့ပါတယ်။တိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးရတဲ့ဒုက္ခသည်တွေလည်းယာယီခိုလုံတဲ့နေရာတွေကနေထပ်ပြီးတော့တင်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နဲ့ကွန်အိမ်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားပြေခတ်တိုက်ခတ်မှုတွေရှိနေတဲ့ကယားပြည်နယ်တီမောစုမြို့မှာဒီနေ့မနက်ပိုင်းကအပြန်အလှန်ပြေခတ်မှုတချို့ရှိခဲ့ပါတယ
်။ဒီမက်ကတော့ပြန်ဖြစ်တယ်လို့ပြောရကြ။ဒီမက်ပြန်ဖြစ်တယ်ဒါပေမဲ့လို့အခုအချိန်ကြီးတွေကတော့ပြင်းနေနေတဲ့
မနေ့ကတနင်္လာညနေပိုင်းကတော့တီမောစုမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းကူသုံးတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့ရာကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
။တိုက်ပွဲကျွန်တော်လည်းအလားမင်းကြီးကြတော့အပင်ကြီးတင်တဲ့ဒီမိုဆူမျိုးနဲ့ပေါ့ဘောင်းခါရက်ကွက်နဲ့ပုံတာကြီးရွာကြားကကြောက်ဖြစ်ကံပေါ့နော်အဲတိုးကကြီးကစနေနိုင်ရနေစားဖြစ်တယ်ပေါ့နော်စားဖြစ်တယ်ဟိုညာ7နိုင်လောက်ထိဖြစ်သွားခဲ့တယ်ပေါ့အင်းအားတော့တော်များတယ်သူကတက်ကူဒီပိုင်းနဲ့ဆိုရင်တရာချီချိုလောက်ရှိမယ်နောက်ပိုင်းမှာဒီကျလိရင်မစီရဲ့ဟယ်လီကော်ပတာမစီရဲ့နာမည်ရောဖြစ်ကူခဲ့တယ်ပေါ့သူတို့ကနေနောက်ဒီဒီမိုဆူမျိုးနဲ့ကိုပေါ့လက်ကောမျိုးကနေပြီးတော့120မမလေးနဲ့အပေါ်ဆက်ပြီးတော့ဒီညလုံးပြတ်ခတ်ခဲ့တော့
ကရင်နီမျိုးရကာကိုရေးဖွဲ့ KNDF ဖွဲ့ကိုလွိုင်ကော်မျိုးနဲ့ဒီမော့စုမျိုးနမ်မဲခုံမျိုးဖဲခုံမျိုးနဲ့မိုးပြဲမျိုးက BDF ဖွဲ့၅ခုပူးပေါင်းပြီးဖွဲ့စည်းထားတာပါတနင်္လာနေ့ညကတိုက်ပွဲမှာနှစ်ဖက်လုံးသေဆုံးဆိုင်ရာရရှိမှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
တိုက်ပွဲတင်ရတော့ကျွန်တော်တို့ဒီ PDF ဖွဲ့ရင်းနေရနှူးကြဆုံနေပေါ့အဲ၅ဦးတန်ရတိကောင်ချီဖက်ကတော့တော်တော်များများကြဆုံနေလို့ကျွန်တော်တို့ဒီထားတော့ဒီတူရလောက်ကိုတော့ကျွန်တော်တို့တည်ပြုထားတာပေါ့နော်ဒီစေဝင်းကျင်လောက်ကိုကျွန်တော်တို့တည်ပြုထားတယ်ဟုတ
်မနေ့ကတိုက်ပွဲမှာစစ်ကောင်စီတပ်သား80ကျော်ကြာဆုံးတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့တီးခြားသိမပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီပြောခွင့်ရကိုလည်းဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့ကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အယတ်သားတယောက်သေဆုံးခဲ့တယ်လို့တီမောစုမြို့ခံတူကပြောပါတယ်
ရတာပြခံမှုကတော့ဒီတော့ငါခါပေါ့တော့ငါသာသာတယောက်ကတော့မလေးတော့တယောက်ပေါ့နော်
စတပက်ကလက်နဲ့ကြီးနဲ့ပြစ်ခတ်တန်တွေကိုဒီနေ့မနက်ပိုင်းအထိကြားနေရတယ်လို့မြို့ခံတွေကပြောပါတယ်။ပိုက်ပွဲတွင်လွိုင်ကော်မြို့ကနေပြစ်တဲ့လက်နဲ့ကြီးတန်တွေကြောင့်လွိုင်ကော်မြို့နယ်ကဘီကင်းကောက်ခုယာယီဒုက္ခတဲ့စခန်းကစစ်ဘေးဒုက္ခတဲ့ထောင်နဲ့ချီဟာရှမ်းနီရွာဘက်ကိုထပ်မံသိမ်းရှောင်နေရတယ်လို့စစ်ရှောင်ကော်မတီဝင်တူကပြောပါတယ်။
ဒီကျကတော့ပြည်နေရဒီစကင်းကောက်ခုဖဲကျွန်တော်တို့ဒီမှာရှမ်းမြို့တောင်တင်ကနေတော့ရှိပြီကျွန်တော်ရဲ့ဒီတရားပြည်နယ်ကျန်းကြီးရွာပေါ့လူဦးရေကကျွန်တော်တို့ဒီပထမပြည်ရဲ့မှာ1100ကျွန်တော်စကင်းကောက်ခုမှာစီပြေကြောက်လို့ဆိုမှကျန်းကြီးဖဲကိုရောက်လာတာကျန်းကြီးရောက်လာတော့လေအဲညအချိန်လို့အဲနေ့ချင်းလို့လုံးတန်လေးတနက်တန်လေးချာရပြီမှာဒီဖဲရောက်လာဖို့ရှိတယ်ကြောက်စာနာဆိုင်နဲ့ရှိတော့ပေါ့
အဲ့ဒါလိုလက်နေကြီးတန်တွေကြောင့်ဆွေးနေကြတဲ့တချို့စစ်ဘေးဒုက္ခတွေတွေဟာမိုးပြင်းနယ်ဆက်ကအနောက်ဘက်တောင်ဒေသဘက်မှာတင်းရှောင်ဖို့ထပ်ပြီးထွက်သွားကြတယ်လို့လည်းသူကပြောပြပါဗျ။ကြားပြင်းနယ်ထဲမှာသလားလောက်ကြာပြီးဖြစ်တဲ့ပြေခါတိုက်ခိုက်မှုတွေကြောင့်လွိုင်ကော်မြို့နယ်၊ဒီမော့စုမြို့နယ်၊ဖရူစုမြို့နယ်နဲ့ရှမ်းကယားပြည်နယ်ဆက်ကမိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်စွန့်ခွာပြီးဘေးကင်းရကိုစစ်ဘေးတင်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါခင်ဗျာ။